kachin lola ye apwe KIO okata pojoji inban la ne apwe ha tiu ne kan khii sin twen ne zat de ta tin yin ye ne kong twe ye kaisa de ko swin ne ga de lo KIO ga pyo ba de tiu nai ngan ne ne zat ma tin yin ye swin ne de tchein ne ma be bamo apa win kachin pi ne ma tai pwe de le set phit ne da ba kachin pi ne ga naw song a che ne ne patat lo yangon ga tadin pe po tha da ko a che khan pi ma mya tadin aw ga tin pya pe ma ba khmyar
kachin lula ye apwe KIO okata ne ko zale apwe ha တေယုဆူရရဲ့ဖိတ်ကြားချက်အရာဒီလဒီဇင်ဘာ၈ရက်နေ့ကတေယုနိုင်ငံကိုတွားရောက်ခဲ့ပါတယ်။အခုခါမှာတော့ KIU ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာဌာနချုပ်လိုင်စာကိုပြန်ရောက်လာပြီးဖြစ်တဲ့အကြောင်းနဲ့အဓိကဆွေးနွေးတဲ့အချက်တွေကို KIU ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VUE ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ပြန်ရောက်ပြီ။အတင်းရင်ကျွန်တော်တို့ကိုပြောတာတော့မရှိဘူးနော်။ဒါပေမဲ့ကြားနာတော့ဖတ်တိုင်းလိုပေါ့။ဖတ်တိုင်းလိုအဲ့ဒါတဲ့တာဒီရေချမ်းရဲ့အကြောင်းတွေဟိုတိုက်ပွဲဒီရတ်ပုတ်ကစ္စတွေပြောတယ်တော့ကြားတယ်။နောက်နေသက်ခိကစ္စတွေပေါ့နော်။အဲ့ဒါဒီစုနေတယ်လို့ကြားတယ်။အမှသူတို့ရဲ့အဲဒီစုံဖြတ်ချက်တခုခုစုထားတာကတော့ကျွန်တော်တို့ကြားပြရဘူး။အဲ့ဒါကတော့မရှိတော့ပါဘူး
။ KIU ဥက္ကဋ္ဌပုဂ္ဂိုလ်ကြီးအင်ဘန်လာနဲ့အဖွဲ့ဟာတူပြည်သူနိုင်ငံရေးအတိုင်ပင်ခံ conference CPPCC ဘဟုကော်မတီအဖွဲ့ဝင်ဘူကန်းနဲ့တွေ့ဆုံခဲ့တဲ့အကြောင်းလေးဘုံမူကြီးနော်ဘူးကအတည်ပြုပါရယ်ဒီလဆနှစ်နှစ်ကုမင်းမျိုးမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာကချင်ပြည်နယ်တခြားနေဆက်ဂိတ်တွေကိုပြန်လည်ဖွင့်လှစ်တာတွေလည်းရှိခဲ့ပါရယ်ဒါပေမဲ့ဒီကနေ့ထိနေဆက်ဂိတ်တွေမှာလူနဲ့ကုန်ပစ္စည်းအဝင်ထွက်တွေဟာအရင်လိုပုံမှန်တော့ပြန်မဖြစ်သေးပါဘူးလောလောဆယ်မှာတော့ဗမော်မျိုးမှာစစ်ကောင်စီနဲ့ KIA တပ်ပေါင်းစုတွေကြားတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့ဒီအပိုင်းမှာတော့ခေါလံဖူးဒေသပြည်သူစစ်စခန်းတစ်ခုကိုသိမ်းယူတာရှိခဲ့တဲ့အကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်
။ဘုံမော်ဘက်မှာတက်ဘွေတော့ဆက်ဖြစ်ပါလား။ဒီမှာထူးခြားတာမရှိပါဘူး။9ရက်နဲ့ညနေပိုင်းမှာခေါလံဖူးတက်ကဖန်နေပြည်သူစစ်အင်းအားကုနေဆယ်ဝန်းကျင်လောက်ရှိတဲ့စခန်းတစ်ခုကိုတင်တာရှိပါတယ်။ဟုတ်ကဲ့။အဲ့ဒါဒေသအခေါ်လေဟေးစီလို့ခေါ်တယ်
ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီလ15ရက်နေ့ကတင်းယူတာဖြစ်တဲ့အကြောင်းဖော်ပြတာတွေရှိပါတယ်။ဒီလ12ရက်နေ့ကတော့မိုးကောင်းမြို့နယ်အတွင်းစစ်ကောင်စီနဲ့ရှမ်းနီပူးပေါင်းတဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမယ်။ဘုံမူကြီးနော်ဘူးကတော့မကြားသိရကြောင်းပြောပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာမြေရှားတပ်တုထွက်ရှိရာပန်ဝါဒေတာနဲ့နေကြားကုန်သွယ်ရေးစခန်းတည်ရှိရာကံပိုက်တီပါဝင်ရခိုင်ကချင်ထူးဒေတာတနေမြအလုံးကိုသိမ်းယူခဲ့ပါတယ်။ရခိုင်ကချင်ထူးဒေတာတဟာလက်စစ်ကားတွေ smartphone တွေလေဆွဲရင်သုံးတာပိုင်းတွေမှာအဓိကသုံးတဲ့မြေရှားသတ္တုထွက်ရှိရာဒေတာဖြစ်ပြီးမြန်မာနိုင်ငံဟာကမ္ဘာမှာမြေရှားသတ္တုအများဆုံးထွက်တဲ့နေရာလေးဖြစ်တယ်လို့ Global Witness အစီရင်ခံစာကထုတ်ပြန်ထားပါတယ်။ဒီလိုထွက်ရှိတဲ့မြေရှားသတ္တုဟာတရုတ်နိုင်ငံကိုအဓိကတင်ပို့နေပြီးတော့ရခိုင်သုံးနှစ်တာကာလအတွင်း American Dollar 1.4 billion ရှိတဲ့အကြောင်းလည်းဖော်ပြပါရယ်။ပြီးခဲ့တဲ့ KIO ဥက္ကဋ္ဌရဲ့တရုတ်နိုင်ငံခရီးစဉ်မှာမြေရှားသတ္တုထုတ်လုပ်တင်ပို့ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာရှိမရှိမေးမြန်းတာမှာတော့ဘုံမူကြီးနော်ဘူးကအခုလိုဖြေကြားပါရယ်
။နားလည်းလည်းပါတယ်လို့တော့ပြောတယ်ဒါပေမဲ့ဘယ်လိုဆွေးနွေးတယ်ဆိုတဲ့ပြီးရကတော့ကျွန်တော်တို့မသိရသေးပါဘူး။
လက်ရှိမှာတော့ကချင်ပြည်နယ်အတွင်းမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကိုဆက်သွယ်မီးမြန်းနိုင်မှုအခက်အခဲတွေရှိနေတယ်လို့ကချင်ပြည်နယ်တိုက်ပွဲချီနေတဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင်။